လဘရနိုင်ငံဘေရွတ်မြို့တော်ပေါ်ဒီတောက်ချာနေတော့ကအစ္စရေးရဲ့ဒီလီဇောင်းကနေတိုက်ခိုက်မှုအတွင်းမှာ Hezbollah အဖွဲ့အကြီးတန်းတပ်မှူးကြီးနောက်တစ်ယောက်သေဆုံးသွားတယ်ဆိုတာကို Hezbollah စစ်သွေးရေးအဖွဲ့ကဒီကနေ့စနေနေ့မှာအတည်ပြုပါတယ်။တောက်ချာနေတော့ကတိုက်ခိုက်ခံရမှုအတွင်းမှာတပ်မှူးကြီးအာမက်မာမုတ်ဝါဘီသေဆုံးသွားတယ်လို့ထုတ်ပြန်ခဲ့ပါတယ်။သူဟာဂါဇာစစ်ပွဲဆားတဲ့2023အောက်တိုဘာကနေပြီးတော့2024နှစ်စမ်းပိုင်းအထိအစ္စရေးပေါ်တိုက်ခိုက်မှုတွေကိုဦးဆောင်သူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်။ဘေရွတ်မြို့တော်ပေါ်တိုက်ခိုက်မှုအတွင်းမှာ Hezbollah အဖွဲ့ရဲ့အထူးတပ်ဖွဲ့ Red One Force ကိုဦးဆောင်သူ Ibrahim Akil အပါအဝင်တပ်မှူးကြီးတချို့တေဆုံးခဲ့တယ်လို့ Israel စစ်တပ်ကတောက်ကြနေတုန်းကပြောကြားခဲ့ပါတယ်။ Ibrahim Akil ဟာ1983ခုနှစ်တုန်းကဘေရွတ်မြို့က American တပ်ရုံးအပေါ်တိုက်ခိုက်မှုမှာပါဝင်ခဲ့မှုအတွက် American အစိုးရကအလိုရှိနေသူဖြစ်ပါတယ်။ Hezbollah တွေခြေကုပ်ယူထားတဲ့ဘေရွတ်မြို့တော်အပေါ်တောက်ချာနေတုန်းကအစ္စရေးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့မှုမှာ Hezbollah ခေါင်းဆောင်2ယောက်အပါအဝင်31ယောက်သေဆုံးခဲ့တယ်လို့လက်ပနော်အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူဦးရေထူထပ်တဲ့ရက်ကွက်တစ်ခုက Hezbollah ခေါင်းဆောင်တွေအစည်းအဝေးလုပ်နေတဲ့မြေအောက်ခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။သေဆုံးခဲ့သူတွေထဲမှာကလေးငယ်3ယောက်ပါတယ်လို့လက်ပနော်ကျန်းမာရေးဝန်ကြီးကပြောပါတယ်ရှင်။